ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲကနေအချက်၄ချက်သဘောတူညီမှုရလိုက်တယ်ဆိုပေမဲ့ UNSC အနေနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ထိုးဖို့စိန်ခေါ်မှုတွေဆက်ရှိနေအောင်မယ်လို့တိုင်းသားလိလသုံးသက်သူတချို့ကညင်ကြပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ်UNFP ရဲ့နိုင်ငံရေးဆိုင်ရာညီနန်းဆွေးနွေးကိုယ်စားလှယ်အဖွဲ့ GPN နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ရန်ကုန်မြို့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ညီညွတ်ရေးဗဟုဌာနမှာဩဂုတ်လ10ရက်နဲ့17ရက်နေ့ကြာဆွေးနွေးကြတာပါ NCA စာချုပ်မှာလက်မှတ်ထိုးနိုင်ဖို့ UNFP ဘက်ကတင်ပြတောင်းဆိုထားတဲ့အချက်၈ချက်တွေက၄ချက်ကိုတော့ညီညွတ်ရေးကော်မရှင်ကသဘောတူလက်ခံခဲ့တယ်လို့ UNFP တာဝန်ရှိပုဂ္ဂိုလ်တူက VOA ကိုပြောခဲ့ပါတယ်သဘောတူညီချက်ရတယ်ဆိုတဲ့၄ချက်ကတော့အစိုးရနဲ့တက်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရစဲကြောင်းစတင်ကြီးညာပေးဖို့ပင်လုံစစ်တပ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောင်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်ပြီးပါတဲ့အစုရဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်ပြီးပါတဲ့အစုနဲ့နိုင်ငံရေးပါတီတိုင်းသားကိုယ်စားလှယ်ပြီးပါတဲ့အစုစတဲ့သုံးမွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးပဇိမွန်ဂျီကဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်ဒီပါဝင်တာဖြစ်ပါတယ်အခုလိုသဘောတူညီချက်ရတဲ့၄ချက်ထဲမှာပါတဲ့အစိုးရနဲ့တပ်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရစေကြောင်းစတင်ကြီးညာပေးဖို့ဆိုတဲ့အချက်ဟာတပ်မတော်ဘက်ကအလွယ်တကူလိုက်လျောဖို့မမြင်မိကြောင်းဂျာမနီနိုင်ငံမှာနေထိုင်တဲ့တိုင်းသားဖက်ဒရယ်ရည်လိလသုံးသပ်သူဖိုင်ဝမ်ဆိုင်းကပြောပါတယ်
UNSC ကသူကအပြစ်ပြည်လုံးကျအပြစ်ခတ်ရစေဆိုတော့သူကတပြည်လုံးတန်တန်တည်းရမယ်လို့သူတို့ကဆိုလိုတာ။ဒါပေမဲ့စစ်တပ်ဆိုတာအဲ့ဒီအပြစ်ခတ်ရစေကြီးကျွန်တော်တို့ကြည်ညာမယ်။ဒါပေမဲ့ကျွန်တော်နဲ့လက်မထိုးထားတဲ့လူတွေပဲပတ်တယ်မယ်။မထိုးထားတဲ့လူတွေမှာပတ်တယ်ဘူး။စစ်တပ်ကအဲ့ဒီလူမျိုးရက်တီတမျိုးရှိတယ်လေ။အဲ့ဒီပြည်လုံးကျအပြစ်ခတ်ရစေကြီးကိုတော့စစ်တပ်လည်းလျောမယ်လို့ကျွန်တော်မထင်ဘူး။
27ပင်လုံညီလာခံကထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့အပိုင်းမှာလည်းအဖို့တည်းရှိနိုင်တယ်လို့ဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ
်။ဆရာထင်တာတကယ်အရေးကြီးဆုံးအခြေခံဖြစ်တဲ့ဒီစက်တာနဲ့ငါတိဆောက်ရေးဆိုတဲ့နေရာမှာအဲ့ဒီသမ္မတော်ကအဲ့ဒါကိုတကယ်လူလူချင်းချင်းလဲလျော်လျော်ရှိတဲ့ပုံမပေါ်ဘူး။ဖွဲ့စည်းပုံပြင်ဆင်ရေးဆိုလို့ရှိရင်တော့စိတ်ကင်းပွားရလာတဲ့ချက်လက်တွေနဲ့ပြည့်စုံမယ်ဆိုတာကစက်တကအဲ့ဒါကိုလက်ခံနိုင်မှမလားဆိုတာအများကြီးဒီဟာရှိနေရှိတာပ
ေါ့ UNFC ကတော့သူတို့တောင်းဆိုထားတဲ့အရှိချက်မရဘူးဆိုရင် NCA စာချုပ်ကိုလက်မှတ်ထိုးမှာမဟုတ်ဘူးလို့တောက်လျှောက်ပြောလာခဲ့တာပါကျန်တဲ့လူချက်ထဲမှာဘယ်လောက်ကြည့်အလျော်အတင်းလုပ်နိုင်မလဲဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေတယ်လို့ဆိုင်းဝမ်ဆိုင်းကဆိုပါတယ်
ဒီ UNFC ကတင်လာတဲ့စီးပွားရေးလုံးတော့သူကတော်တော်ဆိုင်ထိုးနိုင်မှာသူအဲ့လိုသူပြောပြီးတော့ကျွန်တော်ဖြစ်နာတော့အဲ့ဒီ GMC ဘာနော်ကော်မတီမှာအဲ့ဦးနဲ့ဆက်လက်ခံတဲ့နိုင်ငံသားစာဝေးချံပြည်တဲ့ဒီပုဂ္ဂိုလ်အဖွဲ့အစည်းပါဖို့တာမအဓိပ္ပာယ်ရှိတယ်ဘူးဆိုတဲ့အခါကျတော့ NLD ကတော့လက်ခံနေပါတယ်တဲ့ဒါပေမဲ့စစ်တပ်ဖက်ကတော့လက်ခံနေတဲ့ပုံစံသူတို့တိတ်မတွေ့ရဘူးလို့တော့သူတို့ကပြောတော့ဟုတ်
UNFC နဲ့ညီညာရေးကော်မရှင်တို့ဆက်လက်ဆွေးနွေးဖို့ကြံနေတဲ့အချက်တွေကတော့အပြစ်ကရစေးဆိုင်ရာစီးမင်းနဲ့တပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလမ်းညွှန်တဲ့တပ်နေရာခြားရာရေးအပြစ်ကရစေးဆိုင်ရာပူးတဲစောင့်ကြည့်မှုကော်မတီမှာနိုင်ငံတကာအကူအညီပါဝင်ရေး NCA နဲ့ပတ်သက်လို့မပြေလည်တာရှိလာရင်နိုင်ငံတကာဥပဒေပညာရှင်တွေပါတဲ့ဖြန့်ပြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုခံယူရေးအကြီးစားတင်ရန်သာရထုတ်ယူမှုစီမံကိန်းတွေကိုဒေသခံပြည်သူတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေပါဝင်ပါတယ်။အဲ့ဒီအချက်ရှိချက်ကိုနှစ်ဖက်သဘောတူခဲ့ရင် UNFC က NCA ကိုလက်မှတ်ထိုးမှာဖြစ်ပါတယ်။